ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းစဉ်တွေမှာဖွင့်လင်းမြင်သာမှုမရှိကြောင်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ခုကအိတ်ဖွင့်ပေးစာပေးပို့ပြီးဆွတ်ဆွဲခဲ့တာကိုကော်မရှင်ကပယ်ချလိုက်ပါတယ်။အိတ်ဖွင့်ပေးစာပေးပို့ခဲ့ကြတဲ့နိုင်ငံရေးပါတီတွေကတော့ကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုဆောင်ရွက်နိုင်မလားဆိုတာတန်တရားရှိတယ်လို့ဆွတ်ဆွဲနေကြတာပါ။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ။
သမားသမားချပီလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးလို့ကြောင်းပြည်အောင်စခန်ကြီးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ခုရဲ့အိတ်ဖွင့်ပေးစာပေးပို့ခဲ့တာဟာယူသားမှုမရှိဘူးဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာပါ။အိတ်ဖွင့်ပေးစာမှာလည်းမမကန်တဲ့စိုးစွက်ချက်တွေပါဝင်နေကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့အပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုပြောပါတယ်
။ဘာလို့အကြောင်းပြချက်ဘာမှအခြေမြင့်မရှိမလဲ။အကျိုးအကြောင်းပြချက်တစုံတရာမရှိတဲ့နဲ့ဟိုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်ရေရောကောရှင်မှာဂုံးလိုက်စာကြအောင်သိသိအောင်ပြည်သူတွေအထင်အမှန်မြင်မှတောင်ဆိုပြီးတော့ဟိုဒါပါပဲကျွန်တော်တို့ကဟိုရုပ်တော်ကောင်ရှင်နေနေနိုင်ရေးပါတီနဲ့ပြည်ပေါ်ရအောင်စနစ်ကြစီမံချက်တွေရေးဆွဲပြီးတော့ဟိုလှုပ်ဆောင်ထားတယ်အဲ့ဒီတိုင်းပဲသွားမယ်ဆိုရဲအကြောင်းပါပဲ
အတိုက်ခံနိုင်ငံရေးပါတီတွေကတော့ရေကောက်ပွဲကော်မရှင်အနေနဲ့မျက်နှာချင်းဆိုင်တွေ့ဆုံရှင်းလင်းဖို့လိုလည်နေကြတာပါဒါပေမဲ့လည်းတွေ့ဆုံဖို့တောင်းဆိုထားတာကိုမလေးတော့ကပဲကျညာချက်တစောင်းထုတ်ပြန်ပြီးပိတ်ချလိုက်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ညှိကြက်အပေါ်တန်တရားရှိတယ်လို့လည်းပြည်အောင်စခန်ရေးပါတီကပြောရေးဆိုခွင့်ရှိသူဦးဒင်းထွန်းကအခုလိုပြောပါရယ
်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကျွန်တော်တို့ကတန်တရားအများကြီးဟိုကြီးနေတဲ့အတွက်အခုလိုတွေ့ဆုံဆွေးနွေးမှုကိုတောင်းဆိုခြင်းဖြစ်တယ်ဒီလိုတွေ့ဆုံဆွေးနွေးမှုကိုမှညင်ပယ်လိုက်တဲ့ဆိုလို့ရှိရင်တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်မှာမလားဆိုတဲ့တန်တရားကိုပုံကိုကြီးထွားစေမှာဖြစ်ပါတယ်ဗျဟုတ်ကဲ့
ကော်မရှင်အနေနဲ့တိုင်းနယ်ပြည်နယ်အသီးသီးအလိုက်နိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်းတွေ CSO တွေနဲ့ဂျွန်လာထဲမှာတွေ့ဖို့အစီအစဉ်ဆွေးထားတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။တတန်၃နှစ်ကျော်လရှိလာပြီဖြစ်တဲ့ရွေးကောက်ပွဲကော်မရှင်တဲ့နိုင်ငံရေးပါတီတွေ၃ချိန်တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်ကရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့နိုင်ငံရေးပါတီတွေနဲ့၃၈ချိန်တွေ့ဆုံဆွေးနွေးမှုရှိခဲ့တယ်လို့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ။